ပြင်သစ်သမ္မတမက်ခရွန်ရဲ့တောင်းဆိုချက်အရရုရှားသမ္မတပူတင်နဲ့မက်ခရွန်တို့ဟာတနင်္ဂနွေနေ့ကနာနာရီကြာဖုန်းနဲ့စကားပြောခဲ့ကြပါတယ်။ဒါဟာဖေဖော်ဝါရီ24ရက်နေ့ယူကရိန်းကိုရုရှားကစတင်ကျူးကျော်ချိန်ကတည်းကဆိုလို့ရှိရင်၄ချိန်မြောက်စကားပြောတာပါ။မက်ခရွန်ဟာတခြားကမ္ဘာခေါင်းဆောင်တွေလိုမဟုတ်ဘဲရုရှားသမ္မတပူတင်နဲ့ဆက်သွယ်ရေးလိုက်ဖွင့်ထားသူဖြစ်ပါတယ်။တခြားနောက်ခေါင်းဆောင်တယောက်ကတော့အစ္စရေးဝန်ကြီးချုပ်နက်ဖတလီဘန်နက်ဖြစ်ပါတယ်။သူကလည်းစနေနေ့ကမော်စကိုကိုသွားပြီးသမ္မတပူတင်နဲ့တွေ့ဆုံခဲ့သလိုတနင်္ဂနွေနေ့ကလည်းဖုန်းနဲ့စကားပြောခဲ့ပါသေးတယ်။ဆွေးနွေးကြတဲ့အကြောင်းအရာတွေကတော့အပြစ်ခတ်ရစေးရေးမြို့တွေမှာဖိမိနေကြတဲ့အရသားတွေထွက်ခွာနိုင်ရေးနဲ့လူသားချင်းစာနာထောက်ထားရေးကိစ္စတွေဖြစ်ကြပါတယ်။ပြင်သစ်သမ္မတမက်ခရွန်ကတော့ယူကရိန်းနျူကလ িয়ার ဓာတ်ပေါင်းဖို့လုံခြုံရေးကိစ္စနဲ့ပါဝင်ဆွေးနွေးခဲ့တယ်လို့ Atlantic Council အဖွဲ့ရဲ့ဥရောပဆိုင်ရာအကြီးအကဲညွှန်ကြားရေးမှူး Benjamin Hardet ကပြောပါတယ်။မက်ခရွန်ဟာအနောက်နိုင်ငံတွေအတွက်တန်တမာရေးလမ်းကြောင်းကိုဆက်ဖွင့်နေတာဖြစ်ပြီးပူတင်ရဲ့စိတ်ထားကိုအနောက်နိုင်ငံတွေကတိကျရခဲ့တယ်လို့သူကပြောပါတယ်